အိန္ဒိယနိုင်ငံအရှေ့မြောက်ဒေသအာတံပြည်နယ်အတွင်းမှာရှိတဲ့ဒေသခံနိုင်ငံသားဖြစ်ရင်းနဲ့ဆိုင်တဲ့အပြစ်ဒဏ်ဥပဒေမူကြောင်းကိုအစိုးရကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။နိုင်ငံသားမပုံတင်ခြင်း NRC ပြုလုပ်စဉ်ကဆင်းရဲနဲ့မပါဘဲကြံခဲ့တဲ့လူ၄သန်းအနေနဲ့ဒီဥပဒေအရနိုင်ငံသားဖြစ်ကြောင်းအပြစ်အဝပြန်လည်လျှောက်ထား권ရှိမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ဒါဟာအာတံပြည်နယ်အတွင်းမှာရှိနေတဲ့ဘင်္ဂါလီစကားပြောမွတ်စလင်တွေအတွက်ပြစ်မှတ်ထားလုပ်ဆောင်ခြင်းဖြစ်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အဲ့ဒီဘင်္ဂါလီတွေဟာတိုင်းပြည်အတွင်းတရားမဝင်ဝင်ရောက်နေထိုင်သူအဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားတာပါ။ပါကစ္စတန်လက်အောက်ကဘင်္ဂလားဒေ့ရှ်ခွဲထွက်ရေးအတွက်လွတ်လပ်ရေးတိုက်ပွဲတွေဖြစ်ခဲ့တဲ့1980ခုနှစ်တွေအတွင်းသိမ်းနဲ့ချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအိန္ဒိယဘက်ကိုထွက်ပြေးလာခဲ့ကြတာပါ။အိန္ဒိယနိုင်ငံသားဖြစ်ရေးအတွက်အာတံပြည်နယ်သားတွေအနေနဲ့သူတို့မိသားစုဝင်တွေဟာ1980ခုနှစ်မတ်လ24ရက်နေ့မတိုင်ခင်ကတည်းကပြည်နယ်အတွင်းနေထိုင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားပြရမှာဖြစ်ပါတယ်။အနာစီစနစ်အရနိုင်ငံသားဖြစ်ရေးအတွက်လူသန်းပေါင်း30လျှောက်ထားကြတာမှာအဲ့ဒီအထက်ကလေးသန်းဟာနိုင်ငံသားအဖြစ်အတိမတ်မပြုတ်ခံရတဲ့အတွက်သူတို့နိုင်ငံသားဖြစ်ရေးကိစ္စဟာတောင်းမတင်ရေမကြဖြစ်ကြနေရခဲ့တာပါ။အိန္ဒိယအနာဘိုင်းကတော့ဘယ်သူ့ကိုမှချက်ချင်းပြင်းနေတာပြမမဟုတ်ဘူးလို့ပြောပါတယ်။